ဂျပန်နိုင်ငံမှာနိုင်ငံသားကျွမ်းကျင်လူသားဗီဇာနဲ့သွားရောက်အလုပ်လုပ်ကြမဲ့မြန်မာနိုင်ငံကအလုပ်သမားတစ်ထောင်ကျော်ကိုလာမဲ့ဩဂုတ်လကစလို့ပထမအတုအဖြစ်စာတရေးဝင်ဆေးလွှတ်သွားမှာဖြစ်ပါတယ်။ဂျပန်နိုင်ငံဘက်က One Heart Human Resource Union နဲ့မြန်မာအစိုးရအသိမှတ်ပြုပြည်ပအလုပ်ကိုင်ရှာဖွေပေးရေးအေဂျင်စီ၅ခုတို့နှစ်နိုင်ငံနားလည်မှုစာကြွန်လွှာ MOU လက်မှတ်ထိုးဝဲကိုရန်ကုန်မြို့ရှန်ဂရီလာဟိုတယ်မှာမေလ29ရက်နေ့ကကျင်းပခဲ့တာပါ။ဂျပန်နိုင်ငံကိုအခုလိုတွားရောက်ကြမဲ့မြန်မာလူသားတွေဟာဆောက်လုပ်ရေးဟိုတယ်လုပ်ငန်းနဲ့စိုက်ပျိုးရေးခန္ဓာတွေမှာလုပ်ကံရမှာဖြစ်တယ်လို့ One Heart Human Resource တာဝန်ရှိသူတွေရဲ့ပြောကြားချက်ကိုသတင်းတွေမှာဖော်ပြပါတယ်။မြန်မာနိုင်ငံသားတွေဂျပန်မှာအခုလိုလာရောက်လှုပ်လှုပ်ခွင့်ရတာဟာရေရှည်မှာမြန်မာနိုင်ငံအတွက်အကျိုးဖြည့်ထွန်စေလိမ့်မယ်လို့တိုကျိုမြို့ကမြန်မာရေးလှုပ်ရှားသူဦးကျော်ကျော်စိုးကပြောပါတယ်။ဂျပန်မှာအလုပ်လုပ်ရတဲ့မြန်မာတွေအနေနဲ့အခြေခံနေစဉ်သုံးဂျပန်စာကိုသင်ကြားတက်မြောက်မှာဖြစ်ပြီးအစိုးရကသတ်မှတ်ထားတဲ့နှုံနာအတိုင်းအလုပ်ကံရှာဖွေအေဂျင်စီတွေကိုပေးရမှာဖြစ်တယ်လို့ဆိုပါတယ်။ဂျပန်ရဲ့အလုပ်သမားလိုအပ်ချက်အရနိုင်ငံသားကျွမ်းကျင်အလုပ်သားတွေကိုခေါ်ယူဖို့ဂျပန်အစိုးရကဒီနှစ်အစောပိုင်းလွှတ်တော်မှာဆုံးဖြတ်ခဲ့တာပါ။ဂျပန်မှာတရားဝင်နေထိုင်အလုပ်လုပ်ခွင့်ရတဲ့နိုင်ငံသားတွေအတွက်ဗီဇာသက်တမ်းက3နှစ်ကနေ10နှစ်အထိသက်တမ်းတိုးခွင့်ရှိပါတယ်။